ရင်းချမ်းစွာဆန္ဒပြသူတွေကိုအင်အားသုံးနိုင်နေတာတွေမလို့ဖို့နိုင်ငံတကာကတတိပိနေတဲ့ကြားကပဲဆန္ဒပြပွဲတွေကိုနိုင်နေတာဖန်ဆီးတာတွေရှိနေတာပါ။မြေကြီးနားမြို့မှာဆိုရင်လေရင်းချမ်းချမ်းဆန္ဒပြနေတဲ့သူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းတာခံခဲ့ရတယ်လို့ကိုတိုင်ကြုံခဲ့ရသူတဦးကဘူရော်ရဲကိုပြောပါတယ်
။တွေ့ရခါမှာကျွန်တော်တို့ကဲဟုတ်ပြီတို့လာပြီဆိုတော့ကိုလည်းရင်းချမ်းစွာနဲ့ထိုင်ပြီးတော့ဟိုထိုင်တိတ်လုံးမယ်ဆိုတော့ကျွန်တော်တို့ထိုင်တဲ့အခါမှာတို့ကလေးကွာရင်းနဲ့ပြစ်ပြီးတော့အဲ့လိုဖိအားနဲ့အတကုံလိုက်တော့ကျမတို့အကုန်လုံးဖြိုခွင်းပြီးတော့ဟိုပြေးရပေါ့နော်ပြေးရတယ်ပြီးရအခါမှာသူတို့ကဘခုတ်ဟိုင်နေလည်းဖြစ်တယ
်မြေကြီးနားမြို့မြို့မစေးအနီးမှာလေကျောင်းဆရာမနှူပါဝင်ဆန္ဒပြသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးသွားကြောင်းတချင်းပြည်နယ်ကငင်းချမ်းရေးကျိုးဆောင်ဖွဲ့ PCG တာဝန်ရှိသူဦးလမိုင်းကွန်ကြာကပြောပါတယ
်အာဒီနေ့ဆန္ဒထုတ်ဖော်တဲ့ဆက်မကလေးလူငယ်တွေဆက်မတွေပေါ့လေသူတို့အယောက်73ယောက်ဟိုခဏသိမ့်သိမ့်ထားတာသိရတယ်ဗျာအဲ့တော့အခုကတော့ပုံမှန်144ပုံမှန်အတိုင်းပေါ့လေည8မိနစ်4နာရီဟဲ့ပေါ့နောက်ပြီး9ရောက်တဲ့ပုံမဆိုးရဆိုတော့ထုတ်ပြန်ချက်အပေါ်မှာပါတီစစ်တို့ရဲ့လူစုလူဝေးနဲ့အဲ့လိုမျိုးရေးဆန္ဒထုတ်ဖော်တဲ့ပုံမှန်တို့ဖြူခွင်းတဲ့တဘောပါပဲဖြူခွင်းလို့ဟိုဒီမော့ဖြူခွင်းပြီးမှတို့ဖမ်းတာပေါ့လေနည်းနည်းနားမထောင်တဲ့လူရောဖမ်းတယ်ဆိုတော့တဘောပေါ့အဲဒီမှာတော့ကျွန်တော်သိရတဲ့တော့ဟိုစပြီးမှဘာတင်ဘာထပ်ဖို့တဲ့လုံနေတဲ့အချိန်မှာအဲစပ်ဖမ်းတဲ့ပုံစံမျိုးဖြစ်တယ်လေအဲ့ဒါဆိုတော့လမ်းပေါ်မှာတိတ်ပြီးမှလည်းလူတိတ်ဟိုနည်းနည်းကတနည်းကလူတော့ဘူးအုံကြီးနေတော့မတွေ့ရတော့ဘူးအဲ့ဒီစပ်ထွက်မဲ့အချိန်မှာကဘာဖြစ်ခွင့်နေတဲ့ခါကျတော့ငါတို့ခေါ်တဲ့လူကနည်းနည်းလေးနေသွားတယ်ပေါ့လေ
မြေကြီးနားမြို့အရှက်ရှာနေရာတွေကဆန္ဒပြလှုပ်ရှားမှုတွေတွင်ဖန်စီခံရသူတွေရှိပေမဲ့ရှင်တွေကတော့တိတိကျကျမသိရဘူးလို့လေဒေသခံမျိုးသမီးတူကပြောပါတယ်
မကျနာဘူရာကြီးဝင်းကျင်ဘူရာကြီးနဲ့လည်းနီးရဒီဒေးနဲ့လည်းနီးရရှင်အဲနာတဝိုက်မှာဖြစ်တာဒီမကျနာမြေမကြီးကြီးပေါ့နော်ဟုတ်အဲနီးနာတဝိုက်မှာဖြစ်တာရှင်အာမနေ့ကဖန်ခါရတဲ့အထဲမှာတော့ကျောင်းဆရာမပေါ့နော်ဆရာမနေ့ရောက်တော့ပါတယ်ရှင်ဒီအခုအာနေ့လည်းဟိုဟာလောက်မှာပြန်ဖန်ခါရဒီဖြူခွင်းခါရတဲ့7ယောက်ကတော့ဟိုဘတူဘယ်ဝါရီလို့တော့ညီမတို့ပြည်ပြည်ကြကြမသိရဘူးပေါ့နော်
အနာသိမ့်ပြီးနောက်ပိုင်းမြေကြီးနားမြို့မှာစင်တာပြပွေးတဲ့အင်အားသုံးနိုင်နေခံရတာဟာဒုတိယအကြိမ်လေးဖြစ်ပါတယ်။ပြီးခဲ့တဲ့ဒလင်းကွနေနေတုန်းကလည်းစက်မှုစုံရကွဲကဒါအပိစက်ယုံဝမ်းမှာစင်တာပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်လူစုခွေခဲ့တာကြောင့်ထိခိုက်ဒဏ်ရာသူတွေလည်းရှိခဲ့ပါတယ်။အနာပိုင်တွေကအင်အားသုံးနိုင်နေပေမဲ့လည်းစင်တာပြသူတွေကတော့လှုပ်ရှားမှုတွေဆက်လုပ်ဖို့ရည်ရွယ်ထားကြပါတယ်
။ဒီမှာတော့ကျွန်တော်ဖြုတ်ခွင်းလည်းရတဲ့နည်းနဲ့ဒပိတ်ကိုဟိုဒီမှာတော့ဟိုလုပ်နေပါတယ်အခုဆိုလို့ရှိရင်ဒီမင်းချင်းစွာစံနာပြရတဲ့ဟာလေခိုင်တပိတ်တွေလုံးလုံးမရတဲ့အခြေအနေမှာအခုကျမတို့မြေကြီးနားမှာဆိုရင်ခိုင်ကယ်ရီနဲ့အရအောင်တပိတ်စစ်တောင်းကိုထွက်နေပါတယ်ဒီလိုပျောက်တာပုံစံပေါ့နော
်
ဟိုဘက်ရလိုက်ဒီဘက်ရလိုက်ရဲ့စူမီစလောက်စူမီစလောက်ကိုခိုင်ကယ်ရီနဲ့အခုအချိန်ကြီးစံနာထုတ်ပေါ်နေရဲ့ဒီအာနာရှင်အစိုးရကိုအလုံးရှိတဲ့စင့်စင်တဲ့ဟာတွေကိုရတဲ့ဘက်ကနေရတယ်လို့တော့ထိုးခေါက်ပြီးတော့စံဓာပြနေရဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီအရာကိုကလုံးဝတွန်းလှန်ရမယ့်အရာပေါ့နော်ဒီမတရားမှုကိုလုံးဝတွန်းလှန်ရမယ့်အရာဖြစ်ပါတယ်ပေါ့ဟုတ
်စံဓာပြသူတွေရဲ့ခွင့်ရေးကိုလေးစားဖို့အင်အားသုံးနိုင်နေတာတွေမဟုတ်ဘူးကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝန်ကတတိပိနေရှင်ပါပဲနိုင်နေမှုတွေနဲ့ဖန်ဆီးမှုတွေဆက်လုပ်နေတာပါရခိုင်ပြည်နယ်အမ်းမြို့နယ်မှာလည်းမကြတဲ့ခင်ရက်တွေကဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နေပြီးဖမ်းဆီးခံရသူ၁၀ယောက်ထက်မနည်းရှိနေတယ်လို့မိသားစုဝင်တွေနဲ့နှိစက်သူတွေကပြောပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတဲ့မြန်မာနိုင်ငံကတော့အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးရေးယူခံရသူ921ယောက်နဲ့ထိန်းသိမ်းခံထားရသူ489ယောက်ရှိကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။